တော့ကိုနေမျိုးစင်ကတော့အခုလိုကျွန်တော်နဲ့ဒီလိုမျက်နှာချင်းဆိုင်ထိုင်ပြီးတော့ပြောရတာဒါဒုတိယအကြိမ်ပေါ့
။အဲ
ဘာလို့ပထမအကြိမ်တော့လွန်ခဲ့တဲ့12နှစ်လောက်ကအဲကျွန်တော်စင်ကာပူမှာဒီမော်တော်ကားထဲမှာကျွန်တော်ထိုင်ပြီးတော့အင်တာဗျူးခဲ့သေးတယ်။ဟ
ုတ်ကဲ့
ပါ။ဒါပထမဆုံးအကြိမ်ပေါ့။ဒါနဲ့အဲတော့ကိုနေမျိုးစင်အနေနဲ့မှုသေးဘူး။ဟိုမှာစင်ကာပူကလာအလုပ်လုပ်နေတဲ့ဘိုးကြီးနေသူပြောခဲ့တာဒါကဒုတိယအကြိမ်ပေါ့။ဟု
တ်ကဲ
့။ဆိုတော့အဲ့တော့ဘိုးကြီးရဲ့ဘဝကိုပြန်ကြည့်တဲ့အခါမှာပထမတက်မတော်သားပေါ့တက်မတော်သားကနေပြီးတော့နောက်တစ်ခါနိုင်ငံရေးလောကထဲမှာဝင်လာတယ်ဒီတက်ကြွလှုပ်ရှားသူဖြစ်တဲ့ activist တစ်ပုံပြီးဖြစ်လာတယ်ထောင်တွေပိုင်လဲကြာနှစ်ခါလောက်ကြာနောက်ခါတွေပိုင်လဲနာသွားတယ်ဆိုတော့အဲ့ဒါမျိုးနေထားအခုကျတော့ဒါ pride သမားပေါ့ဒီလူမှုရေးလုပ်ငန်းတွေလုပ်နေတယ်ပေါ့လေဆိုတော့အဲ့ဒါမျိုးတစင်းစီပြောင်းလာတဲ့ကိုယ့်ဘဝအကြောင်းနဲ့ပတ်သက်ပြီးနည်းနည်းလေးပြောပြပေးပါဦးဘယ်လိုအကြောင်းတွေရောက်ပြောင်းလာတာလဲခင်ဗျာ
ပထမတော့မိဘတွေဟိုဒီမွေးဖွားစဉ်ကလေးကဟောကျွန်တော်တို့ဘုံမှာပြည့်ရခဲ့တဲ့ရိုးရိုးချင်းမြင်းမြင်းချမ်းနော်မန္တလေးဟုတ်တာပြောစိတ်တက်အခြေတည်တာပေါ့အဲပြီးတော့ကျွန်တော်တို့ကိုဆယ်တန်းအောင်နဲ့92 93ကာလတက္ကသိုလ်ကြီးပြိထားတယ်လေပြိထားတော့ကျွန်တော်ကလည်းတကယ်ချင်းကောင်းမှုနဲ့စစ်တက္ကသိုလ်ဆိုတော့ရောက်သွားတာပါဖွင့်တော့စစ်တက္ကသိုလ်တက်ဖြစ်ပြီးတော့တက်ထဲရောက်သွားတယ်ပေါ့ဗျာလူငယ်တယောက်အနေနဲ့အဲ့ဒီချိန်မှာကျွန်တော်20ကျော်ပေါ့လူငယ်တယောက်ကကမ္ဘာလူသားတယောက်ဖြစ်ခံယူထားပြီးတော့ဗောနော်ကိုယ်နိုင်ငံသားတွေရဲ့လက်တွေ့မြေပြင်ခြေနေတွေကိုပါဝင်ထမ်းဆောင်တဲ့တပ်ဖွဲ့တွေရဲ့ခြေနေတွေအားလုံးဆက်ဆက်ပြီးတော့တွေးကြည့်လိုက်တဲ့ခါကျတော့ကျွန်တော်တိုင်းမြာတခုမှားယွင်းနေတယ်ဘာမှားယွင်းနေလဲစနစ်ကိုဘယ်သူလဲပတ်နေတယ်လဲဆဲအုပ်ချုပ်ရေးတာဝန်ယူထားတဲ့စစ်ဘုတ်ချုပ်ကြီးတွေစနစ်ရဲ့တားကောင်ဘယ်သူလဲကျွန်တော်တို့တပ်မတော်သားတွေစနစ်ရဲ့ဖိစီးနှိပ်စက်ခံဘယ်သူလဲတိုင်းနာပြည်သူတွေစတဲ့ဟာတွေကိုကျွန်တော်တိလာတဲ့နောက်မှာတော့နိုင်ငံရေးစနစ်ကူးပြောင်းရေးကျွန်တော်လည်းနိုင်ငံသားတယောက်အနေနဲ့တာဝန်ရှိတယ်တောင်ဝင်တက်နိုင်တဲ့များဝင်ကြည့်ပုံပဲတိုးတော်ကြည်ပြွန်ခြင်းနဲ့ဆက်ဆက်စစ်မှုထမ်းဖြစ်နေတော့ကျွန်တော်မှလုလို့မလွယ်ဘူးဒါနဲ့ပဲကျွန်တော်ရောက်အောင်လို့ခက်ခဲအများကြီးနဲ့တက်ကနှုတ်ထွက်ပြီးနိုင်ငံရေးနယ်ပယ်ကို2005ခုနှစ်ကစအခြေချရောက်ခဲ့တယ်ပေါ့ဒါဥတည်အောင်ကနေတွေ့တော့2005ခုနှစ်နှစ်ကုန်ပိုင်းမှာအဲ့ဒီနောက်ပိုင်းတော့တမ်းပြရလဲအမတန်ကိုဖြိုခဲဖြစ်ခဲ့တဲ့အခြေအနေကနေပြီးတော့တဖြည်းဖြည်းအခုတရားဥပဒေစိုးမိုးမှုစတဲ့ဒီဆောက်လာတဲ့ဥပဒေပြင်ဆင်ရေးနည်းလမ်းတွေကောင်းလာတယ်ဒီချိန်မှာတက်မတော်သားဟောင်းတယောက်ဖြစ်တဲ့ကျွန်တော်ကဘယ်ဟာတန်းပြည်တွေအခရာကြလဲဆိုတော့ငင်းငန်းကြီးနဲ့တူးတည့်ကြီးကိုကျွန်တော်ဥတည်ရမယ်တသမတ်မြဆောင်ရွက်ရမယ်ဆိုတော့ကျွန်တော်တွေးမြင်တယ်တွေးမြင်တော့ဒီချိန်မှာကျွန်တော်ကနိုင်ငံရေးလောကထဲမှာလည်းဝင်ပြီးတော့လှုပ်ဖို့အဲကျွန်တော်အနေနဲ့ပေါ့တိတ်အဆင်သင့်မဖြစ်သေးတာလည်းပါတယ်ယုံကြည်မှုရယ်ဇာတိတာကောင်းတဲ့တမိုင်းကြောင့်တိဆောက်ဖို့ရယ်လှုပ်ပြီးတော့အခုတိုင်းသားအပါအဝင်ပြည်သူတွေရဲ့တကယ်အခြေခံကြတဲ့ဘဝကိုလက်တွေ့လေ့လာရင်းနဲ့လူမှုရေးကိုအခြေပြုတဲ့နိုင်ငံပြုအသင်းပေါ့နော်ကျွန်တော်ကလူမှုရေး pride တာမဟုတ်ပါဘူးလူမှုရေးအခြေပြုတဲ့နိုင်ငံကိုပြုစုမယ်ပြုပြင်မယ်ဆိုတဲ့ဒီမြန်မာလူမှုဘဝတိုးတက်မြန်မာရဲ့အသင်းအမြင်နဲ့တဖြည်းဖြည်းတိုးချဲ့ဖွဲ့စည်းပြီးတော့အခုတည်းကအချိန်ဟုန်တာဆူပြီးတော့2025လောက်ထိမျှော်မှန်းထားတဲ့ပြင်ဆင်ချက်တွေနဲ့ဆောင်ရွက်နေတာဖြစ်ပါတယ
်ဟုတ်ကဲ့အခုလူမှုရေးသမားအနေနဲ့တာဝန်ယူတဲ့ခါမှာပေါ့လေ We do for မြန်မာဆိုပြီးတော့စဖွဲ့စည်းပြီးလုပ်တယ်ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့လည်းနည်းနည်းပြောပြပေးပါဦး
ဟုတ်ကဲ့ကျွန်တော် Welfare Development and Development Organization ပေါ့မြန်မာလူမှုဘဝတိုးတက်မြန်မာရဲ့အသင်းဆိုပြီးပြည်ထောင်စုအစင်မှတ်ပုံတင်ထားပြီးတော့ဒီတစ်နှစ်ခွဲအဲ့နဲ့ဒေါ်တယ်မှာကျွန်တော်ကြီးလက်ဒေတာကလူနေမှုဘဝတွေမြန်မာပြည်အတွက်အတော်တန်ဆောင်ရွက်နိုင်ခဲ့ပါတယ်။ဆေးရည်တွေနေဒူလာတွေ၊ကျောင်းစာတင်ကျောင်းတွေ၊စာတင်ကျောင်းစု16ကျောင်းတို့ရှိပြီပေါ့။အဲကြီးလက်ချောင်းကူတရားတွေစောက်တာပေါ့။ဒါကတော့အများပြည်သူအထူးသဖြင့်ပြည်ရင်းပြည်ပမှာရောက်နေတဲ့မြန်မာနိုင်ငံသားတွေရဲ့အလူကုသူတွေစုပေါင်းပြီးတော့ကျွန်တော်တာဝန်ယူလုပ်တာပါ။အဲ့တော့အခုကတော့ဒီချောင်းကူတရားစောက်ကြီးလက်စောက်ထားတဲ့ပုံမှုခြေပြန့်တဲ့တိုင်းသားတွေရဲ့ပြည်တော်စုစိတ်ဓာတ်အပါအဝင်မျိုးဆက်တဲ့အနာဂတ်ခေါင်းဆောင်လုံးတွေမွေးထုတ်ရေးကိစ္စတွေနောက်တမန်ဝန်ကြောင်းပညာရေးတင်ကြားပြီးတော့အဲ့တိုင်းသားဒေသတွေမှာပဲဒီကုန်ထုတ်လုပ်ငန်းတွေထုတ်လုပ်ပေးနိုင်မှုအစီအစဉ်တွေလက်မှုလျားနေဆက်မှုလျားဖြစ်တူးမြင်ပြီးတောင်တူလသမားတွေအကျိုးစီးပွားကိုကျွန်တော်အတင်းကနေပြီးတော့ခွေးရောက်ကူညီပံ့ပိုးရအနေနဲ့ဖြည့်တင်းမြှင့်ကိစ္စတွေတော့ကျွန်တော်အခုအမေရိကကိုရောက်လာတာဖြစ်ပါတယ်။အမေရိကမှာအခုကျွန်တော်တို့အတင်းနဲ့ပဲတရားဝင်ချိတ်ဆက်ပြီးတော့ဆောင်ရွက်မယ်ဆိုပြီးမှတ်ပုံတင်ထားတဲ့ Place to Myanmar ဆိုတာ Richmond Virginia မှာရှိပါတယ်ခင်ဗျ။အမေရိကန်ဆိုတာခွင့်ပြုပေးထားပါတယ်။အဲ့တော့အမေရိကန်နိုင်ငံမှာရောက်နေတဲ့မြန်မာနိုင်ငံသားတွေအပါအဝင်ကမ္ဘာနိုင်ငံသားတွေအားလုံးကမြန်မာနိုင်ငံကဒီတက်ဆွမ်းတပြပေါ့မိမိအလှကုသူကတစ်ဆင့်ဒေသဖွံ့ဖြိုးပြင်လဲထူထောင်ရေးမှာပါဝင်ကူညီနိုင်ကြပါစေဆိုတဲ့မျှော်မှန်းချက်နဲ့ဒီ Plus 2မြန်မာကို live message ပေးတာ
တော့အခုကတော့ဒါကဒီလူမှုရေးသမားအနေနဲ့လုပ်နေတယ်။နောက်ပြီးတော့အဓိကကျွန်တော်တို့လေ့လာမိတဲ့လောက်ကကိုနေမျိုးစင်တို့အဖွဲ့အားဆိုလို့ရှိရင်ပေါ့လေတိုင်းရင်းသားနယ်မြေတွေကိုတွားတယ်
ဟုတ်ကဲ့
တိုင်းရင်းသားနယ်မြေတွေမှာတိုင်းရင်းသားတွေဖွံ့ဖြိုးတိုးတက်ရေးကိစ္စတွေကိုတော်တော်များများလုပ်ပေးတာတွေ့ရတယ်ပေါ့လေ
ဟုတ်ကဲ့
ဆိုတော့အဲ့ဒီမှာအခုလက်ရှိအခြေအနေကငြင်းငြမ်းမှုမရှိဘူးအဲ့တော့ငင်းငင်းမှုမရှိတဲ့အခြေအနေပေါ့လေ။ကိုငင်းငင်းရေးအတွက်လည်းပဲအစိုးရအနေနဲ့တော့ဆောင်ရွက်နေတယ်။ဒါနဲ့အားမရကြဘူး။အဲ့ဒီကိစ္စနဲ့ပတ်သက်လို့ကိုနေမျိုးစင်နေနဲ့ဘယ်လိုများတုံ့တက်မိလဲခင်ဗျာ
။ဘာသာရေးစကားအနေနဲ့ကျွန်တော်ပြောမယ်ဆိုရင်တော့နှစ်ဖက်ပေါ့စန့်ကျင်မဲ့ဖြစ်နေတဲ့နှစ်ဖက်ဖွဲ့စည်းရငါးဖက်တီလာတွေလုံအောင်ကြိုးစားမယ်ဆိုရင်တော့ငင်းငင်းရေးအလွယ်တကူရမှာပါ။နှစ်ဖက်စလုံးကတီလာကိုဆောင်ထင်းဖို့ရန်နှောင့်နှေးနေတာ၊ကြံ့ကြံ့နေတာ၊ပြက်ကွက်နေတာကြောက်ပါ။ အဲ့တော့ကျွန်တော်တို့ကတော့မိသူတွေတရားပြက်ပြက်ကျွန်တော်လည်းမပြက်ဘူးနောင်လောင်လောင်သားလေးမပြက်အောင်တိဆောက်မယ်ဆိုရဲအကျိုးဟိုရည်စူးပြီးဆောင်ရွက်နေတာလေအဲ့တော့ငញ្ញန်ကြီးရအောင်ကလက်လက်ကံပြိပွားရှိရဲမွေးစီဝပြိကပခရှိတယ်ပထဝီနိုင်ငံကြီးရအင်အားကြီးနိုင်ငံတွေကဝင်ရောက်ပြီးတော့ချဲလဲထိန်းချုပ်ထားတဲ့အခြေအနေတွေရှိတယ်ကျွန်တော်တို့တိုင်းသူပြည်သားတိုင်းသားတွေအထူးထဲမှာမှာဗရစ်တိကရဲ့အနွယ်ဆက်တွေကိုမှမျှော်ကိုပြီးတော့ကိုကျိုးစီပွားအခြေတည်ပြီးတော့လှုပ်ဆောင်ခြင်းနဲ့လှုပ်ဆောင်အကျိုးစီပွားရှာသူတွေလည်းရှိတယ်ရှုပ်ထွေးနေတဲ့ဟာဒီကြားထဲမှာဘာသာရေးလည်းဝင်နှောက်တာရှိတာပေါ့အဲ့တော့အများကြီးရှုပ်ထွေးခဲ့တဲ့ထဲမှာကျွန်တော်တို့ကအဖြစ်အရေးကြီးဆုံးဘယ်ဖြစ်ရင်ရှာမလဲဆိုတာကိုခြိကပ်ဖို့ကတော့နှလုံးသားကိုယဉ်တည်ပြီးတော့ပြည်ထောင်စုစိတ်ထားနဲ့ကျွန်တော်တို့အားလုံးရဲ့အနာဂတ်ကိုငြိမ်းချမ်းစွာတူသွားကြမယ်ဆိုတဲ့ယုံကြည်ချက်ခိုင်မာအောင်ကျွန်တော်တို့နိုင်ငံရေးနေလူမှုရေးနေဘာသာရေးနေပေါ့အားလုံးပေါင်းဆက်ပြီးကြိုးပမ်းတော့စသောပြောတဲ့တင်းမာနေတဲ့လက်နက်ကင်ပြိပခါတွေနဲ့ညီညာရေးအလားအလာမျိုးလင်းချက်ပျောက်ဆုံးနေတာရော့ပါသွားလိမ့်မယ်လို့ကျွန်တော်တို့ကယုံကြည်ပါတယ
်အခုပုံစံအနေထားရပေါ့လေကိုနေမျိုးစင်ကလည်းဒါဒီလူမှုရေးသမားမဖြစ်ခင်ကဒါ activist လုပ်ခဲ့တာပဲပေါ့လေညီညာရေးနွယ်ပြီးလုပ်ခဲ့တယ
်ဟုတ်က
ဲ့ဒါနဲ့အခုကြတော့အခုဆိုလို့ရှိရင်ကျွန်တော်အရသာအစိုးရပေါ့
ဟုတ်
ကဲ့နေပြီအကြောင်းကျွန်တော်တို့ဒီပြည်သူတွေတခဲနဲ့မဲပေးခဲ့တဲ့အဆိုးပါပေါ့လေ
ဟုတ်ကဲ့
ဆိုတော့ဒီခေတ်မှာမှပေါ့ဒီ activist ရဲ့အနေထားတွေပေါ့ဒီလှုပ်ဝရှားတာတွေတော်တော်ခက်နေတယ်ဆိုတဲ့ဟာမျိုးတွေမြင်နေပြောနေကြတယ်ဆိုတော့အဲ့ဒါရောဘယ်လိုမြင်မှာလဲခင်ဗျအ
ဲ့တော့အဖြူအဖြောင်းတဲတဲလျှောက်မယ်ဆိုရင်တော့မခက်ခဲပါဘူးဒီကြားထဲမှာအရေးချုံတာတွေရှိတယ်ခိုင်းစားတာတွေရှိတယ်အသွင်ယူတာတွေရှိတယ်နကိုကျိုးစီပွားအတွက်ကိုဒီ edifice ဟန်ဆောင်တာလည်းရှိတယ်ဒီကြားထဲမှာပါဖြူဖြူဖြောင်းဖြောင်းတိုင်းပြည်အတွက်တကယ်ကိုတက်ဆန်းသမျှအနစ်နာခံပြီးတော့နောက်မျိုးဆက်အတွက်လမ်းဖောက်လမ်းလျှောက်မယ်ဆိုတော့ edifice အတွက်ကတော့မခက်ခဲပါဘူးအဓိကလက်ပြလုံမှုလိုတယ်ကိုတိကကိုယုံမှုလိုတယ်ကိုမျော်ကိုတဲ့ဒီလူနေမှုရဝင်းကြီးတစ်ခုလုံးအတွက်ကြိုးစားဖို့အတွက်ဘယ်ဟာအခြေအနေဘယ်ဟာအချိန်ခါဆိုတော့ခွဲခြားသိမြင်ပြီးလုပ်မယ်ဆိုရင်တော့ edifice တွေအတွက်မခက်ပါဘူးသို့တော်လည်းပဲကျွန်တော်တို့နိုင်ငံမှာအခုက platform ကတကယ်အကူကြီးနောင်တော်တွေပြောနေသလိုပဲနိုင်ငံရေး platform ကလောလောဆယ်ဝေဝါးပျောက်ဆုံးနေတယ်လို့သဘောရှိပါတယ်ဘယ်သူကဘယ်တာဝန်နဲ့နိုင်ငံတော်ရဲ့အသွင်ပြောင်းကာလမှာဘလို့တတ်တတ်မတ်မတ်ပါဝင်ထမ်းရမယ်ဆိုတော့အခုချိန်မှာဥဆောင်တဲ့နိုင်ငံပါတီခေါင်းဆောင်တွေကလည်းမချမှတ်ပေးနိုင်တယ်လို့ပြည်သူလူထု activist တွေနဲ့ဒီလူလုံးနိုးထလာတဲ့မျိုးဆက်သစ်တွေကိုယ်တိုင်လည်းရွေးချယ်နိုင်ဖို့ခက်ခဲနေတာလည်းအများကြီးရှိပါတယ်တိုင်းသားအားလုံးပါဝင်တဲ့ပြည်ထောင်စုအကျိုးစီးပွားအတွက်ကိုပဲဒီဇိုင်းမမတ်ရည်စူးကြိုးပမ်းမယ်ဆိုရင်တော့ activist တွေရောတကယ် politician အတွက်တွေပေါ့အားလုံးကဟိုခက်ခဲခက်မရှိဘူးလို့ကျွန်တော်တို့ပြောချင်ပါတယ
်နောက်တစ်ခုကတော့ဒီကျွန်တော်တို့လက်ရှိအခြေအနေမှာပေါ့လေတိုင်းပြည်နယ်ကဖိအားတွေဒီနိုင်ငံတကာဖိအားတွေခံရတယ်အဲ့မှာဖိအားခံရတဲ့အချိန်မှာဒီအစိုးရအနေနဲ့ကတော့ရွေးရမယ်လမ်းရွေးရမယ်တဘောမျိုးတွေဖြစ်နေတယ်အမျိုးသားရင်ကြားစည်ရေးကိစ္စနဲ့တခါတစ်ဖက်ကပေါ့ဒီနိုင်ငံတကာရဲ့တောင်းဆိုချက်တွေပေါ့
ဟုတ်ကဲ့
ဆိုတော့အဲ့ဒီဟာတွေနဲ့ပတ်သက်လို့ဘလူတုံးတက်မိလဲခင်ဗျဘလူလုတ်စီခြင်းလဲခင်ဗ
ျကဘာကြီးမှာစုဖွဲ့တဲ့နိုင်ငံတီးတီးကသူ့အမျိုးသားအကျိုးစီးပွားနဲ့သူ့နိုင်ငံသားတွေရဲ့လူနမှုဘဝအတွက်တက်ဆွမ်းသီးရတစ်ခါလေတကြလဲလူခွင့်ဆိုတာကိုကျင့်သုံးချိန်တိုင်းကျင့်သုံးနဲ့ကျင့်သုံးမှုခက်ခဲတဲ့ချိန်မှာလဲအခုအမေရိကန်နိုင်ငံသမ္မတထရန့်လုတ်တယ်လို့ပေါ့မျိုးသားအကျိုးစီးပွားပဋ္ဌာန်းကြပါတယ်ကျန်ပြီးမှကျန်တဲ့အိန္ဒိယနိုင်ငံနဲ့ကမ္ဘာအကျိုးစီးပွားကိုထည့်စင်စားရမှာကိုယ်အမျိုးသားအကျိုးစီးပွားဆိုတဲ့အခါမှာလည်းညှာကြည့်ရှိတဲ့အမျိုးသားအကျိုးစီးပွားကိုကျွန်တော်တို့ပထမဆုံးဦးစားပေးရမှာပါအခုကျွန်တော်တို့နိုင်ငံအစိုးရမှာပြည်မကမ္ဘာရဲ့ဖိအားတွေရှိနေတယ်ဆိုတော့ကျွန်တော်လက်ခံပါတယ်ဒါပေမဲ့ပြည်မကမ္ဘာရဲ့ဖိအားဆိုတာမှလည်းဘလို့ရှုထောင့်ကနေဗေကျိုးစီးပွားအတွက်ရက်တည်တယ်ဆိုတော့အဲဒီပထမဆုံးသူတို့ရဲ့ခြေစုံရက်တဲ့အနေအထားကိုကျွန်တော်တို့ကြည့်ပြီးမှသူတို့လာတဲ့ဖိအားကိုကျွန်တော်တို့ကအထိပယ်ခွဲခြားရမှာပါအဲ့တော့တချို့ကပြောကြတယ်ကျွန်တော်တို့ရဲ့ဘင်္ဂလားဒေ့ရှ်နေဆက်ကဘင်္ဂလီဒီအရေးနဲ့ပတ်သက်လို့ကျွန်တော်နိုင်ငံဖိအားပေးရဆိုကျွန်တော်တို့တနေ့အင်တာဗျူးတယ်ကျွန်တော်ပြောလိုက်တယ်ဘင်္ဂလီနယ်တဲ့ဒီလူမျိုးတွေပဲလူမဟုတ်ပါဘူးလို့ကျွန်တော်တိုင်းသားအလုံးကြီးလူပါပဲလို့ကျွန်တော်တို့အလုံးရဲ့အခွင့်အရေးမျှကြည့်ရှိတဲ့ဒီလွတ်လပ်ခွင့်ညီညာခွင့်တည်ငြိမ်ခွင့်ဒီမျိုးစီဒီအရာရပိုင်ခွင့်ရှိတဲ့ right တွေအတွက်ကြတော့ဒီအခုဖိအားပေးလာတယ်ဆိုပုံကိုယ်တွေကနှစ်ပေါင်းတာရှိ90ဘာမှမပြောလာဘူးခုမှဘာလို့ပြောလဲဆိုတာရှိတယ်အဲ့တော့ကျွန်တော်တို့ကတော့အမျိုးသားကျိုးစီးပွားကိုဦးစားပေးပြီးကျွန်တော်တို့တိုင်းပြည်ပြည်ထောင်စုညီညာမယ်ကျွန်တော်တို့တိုင်းပြည်မှာနိုင်ငံသားတကယ်ဒီနိုင်ငံသားတွေအခွင့်အရေးအပြည့်အဝအကာအကွယ်ပေးနိုင်မယ်လူနေမှုစီးပွားဘဝတွေအားလုံးတည်ငြိမ်အေးချမ်းလုံခြုံပြီဆိုတဲ့အချိန်ကြရင်တော့စောစောကဖြစ်ပေါ်နေတဲ့ပဋိပက္ခတွေကအလိုလျောက်ပြင်းကြီးပြီးတော့တန်းလူမျှတာစီးပွားဒီငြိမ်းချမ်းရတဲ့ဘဝတွေရောက်မယ်လို့ကျွန်တော်ထင်ပါတယ်အဲ့တော့ကဘာကြီးကတစ်ဖက်တစ်ဖက်ထဲရက်တည်ပြီးတော့ဖိအားပေးတာတဲ့ကိုနိုင်ငံထဲမှာရှိတဲ့တန်90တော့တိုင်းသားများအားလုံးကမ္ဘာနိုင်ငံသားများတန်းတူပြည်စုံကုန်လုံးနဲ့ဘဝရောက်အရင်ဆုံးဝိုင်းဝန်းထောက်ကူပြီးတရားဥပဒေစိုးမိုးမှုကြီးအရင်လုပ်ပြီးရင်သူတို့မျှော်လင့်နေတဲ့ခွဲခြားခြင်းဖိနှိပ်ခြင်းဆိုတဲ့ကိစ္စတွေကိုလက်တည်တရားခံပေါ်ခဲ့ရင်အေးအေးနဲ့မှဖြစ်သလိုနောက်ထပ်ထပ်မပေါ်လာနိုင်အောင်လည်းပြည်ဝတဲ့အကာအကွယ်ဖြစ်သွားလိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်
ဟုတ်ကဲ့ခင်ဗျကျေးဇူးပါပဲခင်ဗျအခုလိုရှင်းပြပြကျေးဇူးများရှင်ပါ